ဖိလစ်ပိုင်နိုင်ငံမှာလူပေါင်း164ယောက်ထက်မနည်းသေဆုံးခဲ့ရပြီးအများပြားပျောက်ဆုံးနေဆဲဖြစ်တဲ့အထိကြုံခဲ့ရတဲ့အင်အားပြင်းမုန်တိုင်းဟာဒီကနေ့အင်္ဂါနေ့မှာတော့အားပျော့သွားခဲ့ပြီးဗီယက်နမ်နိုင်ငံလည်းမုန်တိုင်းဒဏ်ကနေလွတ်သွားခဲ့ပါတယ်။ဖိလစ်ပိုင်မှာတော့အပူပိုင်းမုန်တိုင်းထမ်ပင်ကြောင့်ပျက်စီးသွားခဲ့တဲ့ထိခိုက်ဆုံးရှုံးမှုတွေကိုတွက်ချက်စစ်ဆေးတာတွေစတင်လှုပ်ဆောင်နေသလိုပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။မုန်တိုင်းကြောင့်ဖိလစ်ပိုင်တောင်ပိုင်းမှာလူ9000ကျော်အိုးအိမ်တွေဆုံးရှုံးခဲ့တယ်လို့သဘာဝပိတုခကင်တွယ်ရေးဆိုင်ရာအစိုးရအရာရှိတွေကပြောပါရယ်မုန်တိုင်းနဲ့ပတ်သက်တဲ့အစောပိုင်းသတိပေးချက်တွေကိုဒေသခံအများပြားကအလေးမထားခဲ့ကြပဲပြင်းထန်တဲ့မုန်တိုင်းဝင်ရောက်ချိန်ကြမှထိတ်လန့်တုန်လှုပ်ခဲ့ကြတာဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါရယ်ခင်ဗျာ